သမ္မတဘိုင်ဒန်ရဲ့အဆင့်၃ဆင့်ပါအစ္စရေးဟားမတ်အပြည့်အဝအစိုးပြုချက်မူကြောင်းထောက်ခံကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။အစိုးပြုချက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ တောမတ်ဂရင်းဖီးလ်ကကြံအဖွဲ့ဝင်14နိုင်ငံကိုတနင်္လာနေ့ကဖြန့်ခဲ့တာပါ။ဒေသတွင်းနိုင်ငံတွေပါဝင်ခေါင်းဆောင်အတော်များများနဲ့အစိုးရတွေကဒီအစီအစဉ်ကိုထောက်ခံထားကြပြီးဒီသဘောတူညီချက်ကိုလက်တွေ့အကောင့်ထဲပို့ဖို့ပြောကြရမှာလုံခြုံရေးကောင်စီကပူးပေါင်းဖို့တောင်းဆိုပါတယ်လို့အမေရိကန်သံမကြီးရဲ့ကြေညာချက်မှာဆိုပါတယ်နိုင်ငံရေးရဆက်လက်ရည်တည်ဖို့အတွက်အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုစစ်ထဲကထွက်ဖို့ယုံနိုင်တော့တဲ့အကြောင်းချက်တွေရှိနေပါတယ်လို့လည်းသမ္မတဘိုင်ဒန်ကအင်ကာနေတိုတိုင်းမက်ဆင်းကိုပြောပါတယ်သမ္မတဘိုင်ဒန်ရဲ့အဆိုပြုချက်ကိုအစ္စရေးနဲ့ဟားမတ်တို့ကတလေးတနက်အပြည့်အစုံစဉ်းစားကြဖို့လဲအဓိကအာရဗ်နိုင်ငံတွေဖြစ်ကြတဲ့ဂျော်ဒန် UAE ဆော်ဒီအာရေဗျကတာနဲ့အီဂျစ်နိုင်ငံကြီးဝန်ကြီးတွေကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်စက်မှုထိပ်သီး9နိုင်ငံကလည်းဒီအစီအစဉ်ကိုထောက်ခံထားပြီးဖြစ်ပါတယ်